ရုပ်နဲ့အမေရိကန်ကြားတွင်းကုံပို့ကုံတွေအပေါ်အပြန်လန်အခွန်ငွေကောက်ခံရင်းတင်းမာမှုတွေတိုးပွားလာနေချိန်မှာဒီအစိုးရကသူတို့နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်ပို့နေတဲ့ရှားပါတပ်ထု18မျိုးအပေါ်မှာအခွန်ငွေ25ရာခိုင်နှုန်းမကြခင်ကချက်မှတ်လိုက်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာတုံးဆွဲနေတဲ့အဲ့ဒီရှားပါတပ်ထုတွေရဲ့60ရာခိုင်နှုန်းအထိကိုတရုတ်ပြည်ကသွင်းနေတာဖြစ်တဲ့အတွက်ဒီတပ်ထုတွေအပေါ်မှီခိုနေရတဲ့အမေရိကန်လုပ်ငန်းတွေအလံတကြားစိုးရိမ်သွားခဲ့ကြတယ်လို့ဆိုပါတယ် Syrian European Samarian Scandium စတဲ့ဒီရှားပါတပ်ထုတွေကိုကွန်ပျူတာ cellular phone ရုပ်မြင်သံကြားအလိုအလျောက်စက်ရုပ်စနစ်ပစ္စည်းတွေမောင်းသူမဲ့ drone လေများနဲ့လျှက်စစ်ဓာတ်အားသုံးမော်တော်ကားစတာတွေမှာသုံးဆွဲတဲ့အပြင်အမေရိကန်စစ်တပ်ရဲ့ပယ်ထိန်လက်နက်တွေညာကြီးကရိယာတွေ GPS ဂျိုရုခြေရာကစနစ်သုံးဆက်သွဲပစ္စည်းတွေတန်ကြပ်ကတင်ကားတွေအတန်နဲ့မြန်တဲ့စနစ်သုံးပစ္စည်းတွေအတွက်လည်းမရှိမဖြစ်လိုအပ်ပါတယ်တရုတ်အစိုးရကအမေရိကန်ပြည်ထောင်စုကိုတင်ပို့နေတဲ့ဒီရှားပါတပ်ထုတွေကိုအခွန်ငွေတိုးမြင့်ခဲ့ရုံမကလိုအပ်ရင်ရပ်ဆိုင်းလိုက်မယ်လို့ချိန်ချောက်ခဲ့ပါတယ်ခင်ဗျာဒါပေမဲ့အမေရိကန်ကြွားကျင်သူတွေကမိမိတို့အနေနဲ့တိတ်ပြီးပူပန်ဖို့မလိုပါဘူးဒီရှားပါတပ်ထုတွေကိုအမေရိကန်ပြည်ထောင်စုအတွင်းမှာတင်အများအပြားထုတ်လုပ်နိုင်တယ်လို့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေကနေလဲဝယ်ယူရရှိနိုင်တယ်လို့ပြည်ကရေစနေနေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်တရုတ်ပြည်ဟာဒီရှားပါတပ်ထုတွေကို1980ပြည်လွန်နှစ်တွေကစပြီးကမ္ဘာဈေးကွက်ကိုအင်မတန်တက်တာတဲ့ဈေးနှုန်းနဲ့ဝင်ရောက်ရောင်းချခဲ့ရကနေ1990ပြည်လွန်နှစ်တွေမှာတော့ဈေးကွက်ကိုထိန်းချုပ်နိုင်ခဲ့ပါတယ်တရုတ်ပြည်ကအောက်ဈေးနဲ့အခုလိုဝင်ရောက်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုမှာရှိပြီးသားရှားပါတပ်ထုတွင်းတွေအရှုံးပေါ်ပြီး2002ခုနှစ်မှာထုတ်လုပ်မှုရပ်ဆိုင်ခဲ့ရပါတယ်ခင်ဗျာတခါတရုတ်ပြည်က2010ခုနှစ်မှာဒီတပ်ထုတွေပြပတင်ပို့နေတဲ့ပမာဏကိုရုတ်တရက်လျှော့ချလိုက်တဲ့အတွက်ကမ္ဘာတစ်ခုလုံးဈေးတွေခေါင်ခိုက်သွားခဲ့ပြီးနောက်မှာအမေရိကန်တပ်ထုတွင်းတွေပြန်လဲရှင်းတန်လာခဲ့ကြသလိုဩစတြေးလျရုရှားအိန္ဒိယထိုင်းနဲ့မလေးရှားတွေကလည်းအလူအကျယ်ထုတ်လုပ်လာခဲ့ကြတယ်လို့ဆိုပါတယ်ဒါပေမဲ့ဒီကနေ့အထိကမ္ဘာဈေးကွက်ကိုအဓိကနေရာယူထားတာကတော့တရုတ်ပြည်ပါပဲပြီးခဲ့တဲ့2019ခုနှစ်ကကမ္ဘာပေါ်မှာရှားပါတပ်ထုတန်ချိန်3,000ထွက်ခဲ့ရမှာတရုတ်ပြည်တစ်ခုတည်းကတန်ချိန်3,000ကျော်ထုတ်လုပ်ခဲ့ပြီးဒုတိယလိုက်တဲ့ဩစတြေးလျနိုင်ငံကတန်ချိန်2,000ပဲထွက်ခဲ့ပါတယ်တရုတ်ပြည်ဟာပြီးခဲ့တဲ့2018ခုနှစ်ကဆိုရင်တန်ချိန်3,200ကျော်အထိထုတ်ခဲ့ပါတယ်ထိုင်းနဲ့အိန္ဒိယကထွက်တယ်ဆိုပေမဲ့တန်ချိန်1,500ကျော်စီပဲထုတ်လုပ်ခဲ့တာပါအဲယုံကြည်ရတဲ့သတင်းတွေအရဆိုရင်တရုတ်ပြည်ဟာအဲ့ဒီရှားပါတပ်ထုအမြောက်အများကိုသူတို့ပြည်တွင်းမှာထုတ်လုပ်နေုံသာမကမြန်မာပြည်တွင်းရှိတန်းတားလက်နှက်ကင်တွေထိချုပ်မှုအောက်မှာရှိတဲ့ဒေသတွေကနေလဲတရားမဝင်ထုတ်လုပ်ရယူပြီးနိုင်ငံခြားတိုင်းပြည်တွေကိုတဆင့်ပြန်လဲတင်ပို့ရောင်းချနေတာဖြစ်ပါတယ်ခင်ဗျာဒီရှားပါတပ်ထုတွေကိုမြန်မာပြည်ကနေတရုတ်ပြည်ကိုခိုးထုတ်နေတဲ့တရင်ဟာနှစ်များစွာပေါ်ထွက်နေပြီမဲ့ပမာဏဘလောက်ရှိသလဲဘယ်အဖွဲ့အစည်းတွေဒီနောက်ကမှရှိနေသလဲဆိုတာကိုဘယ်သူကမှအတိအကျထုတ်ဖော်ပြောဆိုခြင်းမရှိပါဘူးမြန်မာနိုင်ငံဆက်မှုလက်မှုနဲ့ကုန်သွယ်ရေးများအသင်းချုပ် UNFCCI ဒုတိယဥက္ကဋ္ဌဦးလာမောင်ရွှေကဒီတပ်ထုတွေမြန်မာပြည်ကထွက်နေတာမှန်ကန်တယ်လို့ပြောပါတယ
်။ဝဲအကတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့တရားစွာတလေးတဲ့မှာလည်းဒါတစ်ခုရှိတယ်လို့တော့ကျွန်တော်တို့ဒီလိုပဲနားလည်တယ်။ဒါပေမဲ့ဒါနဲ့ပတ်သက်တဲ့ဒီ production လုပ်ဖို့တဲ့ exploration တွေလုပ်တာကိုတော့ဒီကျွန်တော်တို့အများကြီးသိတာတော့မရှိဘူး။ဒါပေမဲ့ဝဲအကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ရှမ်းပြည်နယ်ပေါ့နော်ရှမ်းပြည်နယ်ဒီဝဒေတာမှာတော့ထွက်တယ်ပေါ့နော်ဝဒေတာမှာတော့ဒါကို production တွေလုပ်ပြီးတော့ရောင်းချနေတယ်ဆိုတာတော့သိတယ်ဒါပေမဲ့အဲ့ဒါရဲ့ကိန်းဂဏန်းတွေပါလို့ကျွန်တော်တို့မှာတော့အချက်လက်တွေတော့မရှိဘူးပ
ြဒီရှားပါတပ်ထုတွေကိုဈေးကွက်ဝယ်လို့အားကရောင်းလို့အားတဲ့အများကြီးပါနေပါတယ်မရှိမဖြစ်သုံးဆွဲရမယ့်ပစ္စည်းတွေကတနေ့တခြားတိုးနေလို့ပါပဲဥပမာ cellular phone ဆိုရင်လုံးခဲ့တဲ့အနှစ်20ကကဘာပေါ်မှာအလုံးရည်နည်းနည်းပဲရှိပေမဲ့အခုအလုံးရည်တန်း9,000ကျော်ရှိပါရခင်ဗျာတကယ်တော့ဒီရှားပါတပ်ထုတွေကိုတရုတ်ပြည်ကအများဆုံးထုတ်လုပ်နေတယ်လို့အများဆုံးပြန်လည်သုံးဆွဲနေတာကလည်းတရုတ်ပြည်ပါပဲအမေရိကန်ပြည်ထောင်စုကဒုတိယနဲ့ဂျပန်ကတတိယဖြစ်ပါတယ်ကဲမြန်မာနိုင်ငံအနေနဲ့ဒီလိုအခွင့်အရေးမျိုးကိုအသုံးချနိုင်မယ့်အနေအထားရှိပြီလားနိုင်ငံခြားသားတွေလာရောက်မြုပ်နှံလို့တဲ့အနေအထားကတော့ဘယ်လိုရှိပါသလဲ
အခုချင်းလိုဟာမျိုးမှာဒီအမေရိကန်နဲ့တရုတ်ရဲ့ဒီ trade war ပေါ့လေကွန်တိုမူစပွဲလို့ပြောရမလားအတမျိုးကိစ္စအတမျိုးဖြစ်တာမျိုးကကျွန်တော်တို့အတွက်လည်းဒီ opportunity တော့လည်းဖြစ်နိုင်တယ်ဒါတွေလည်းကျွန်တော်တို့ဘက်ကတုံ့တက်ပြီးတော့ကျွန်တော်တို့ပြင်ဆင်တာမျိုးတွေလုပ်နိုင်တော့ပိုကောင်းမှာပေါ့လေအထူးသဖြင့်တော့ဒီလူဒီစားတွေတုံးရတဲ့ဒီအထက်ကျုပ်လို ဟန်ဒူရီမှာတော့ကျွန်တော်တို့နိုင်ငံမှာအခုဒီတိကျတဲ့တုံးလေးနဲ့အတွင်းမှာတော့ဟိုအများကြီးတော့တိုးတက်လာတော့ဘောနော်ဒေါ်လာတန်းခဏရာခဏတွေဆိုတော့ဘီလီယံနဲ့ချီဆိုတော့ကျလာတယ်ဆိုတော့ဒီလိုလုပ်ငန်းတွေကတော့ပိုတော့လွယ်ကူမဲ့တဲ့ပုံရှိတယ်တချို့လုပ်ငန်းတွေကတော့ဒီရခိုင်ဒီမှာပြတ်တဲ့ကိစ္စမျိုးတွေရဲ့နောက်ပြီးတော့ချဖို့နော်ကျွန်တော်ပြည်ထဲမှာရှိတဲ့ပြည်ပခါတွေကြောင့်
်ဆိုရင်အကျိုးရှိမှာအမှန်ပါပဲခင်ဗျာဟုတ်ကဲ့ဒီ OBN နှစ်ရှည်လာမြအမျက်ထုတ်တာကိုခံနေခဲ့ရတဲ့အမေရိကန်ကုမ္ပဏီတွေကတော့တခြားနိုင်ငံတွေကိုအခုခြေဦးလှည့်နေပါပြီခင်ဗျာ